ပင်းဖြူရောင်းဝယ်ပေါက်ကားမှုနဲ့မလေးရှားနိုင်ငံသားတဦးကိုစင်ကာပူနိုင်ငံတရားဝင်ချုပ်ကတောက်ချနေကဗီဒီယိုကတဆင့်တည်တံ့ချမှတ်လိုက်ပါတယ်။အဲဒီမလေးမျိုးသားဟာ2011ခုနှစ်တုန်းကပင်းဖြူရောင်းဝယ်မှုနဲ့တရားရင်ဆိုင်နေခဲ့ရတာပါ။ကိုရိုနာကာယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာကြောင့် Zoom Video Application ကိုအသုံးပြုပြီးကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပြုမှုတင်စားရတဲ့အတွက်အသက်38နှစ်ရှိတဲ့ပူနီတန်ဂနာဆန်ကိုကျိုးပိတ်တည်တံ့ချမှတ်လိုက်တာဖြစ်ကြောင်းနဲ့ဆိုရရှိတွေနဲ့ထောင်ထဲကတရားခံတို့ကလည်းတနီယာစီကနေတရားရုံးဆုံးဖြတ်ချက်ကိုကြားနာခဲ့ရကြောင်းတရားခံရှေ့တွေပီတာဖာနန်ဒိုကပြောပါတယ်။လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ Human Rights Watch ကတော့ပြည်ထောင်စီရင်နာကိုလိုက်ကရက်ဆက်ပြီးလူမဆိုင်ရတဲ့အထက် Zoom Video Application ကတဆင့်အခုလိုတည်တံ့ချမှတ်တာကပိုပြီးရက်ဆက်တယ်လို့ဖြစ်နေတယ်လို့ပြောပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုဖြစ်တင်ရှုတ်ချလိုက်ပါတယ်။အခုလိုတရားဝင်ရှိမှမဟုတ်ပဲအဝေးကနေတည်တံ့ချမှတ်တာဟာစစ်ဘုနိုင်ငံမှာပထမဆုံးအချိန်ဖြစ်ပြီးဒီနောက်အစောပိုင်းကလည်းနိုင်ဂျီးရီးယားနိုင်ငံမှာဗီဒီယိုကားတစ်စီးစင်ကြက်ချတာတွေအပါအဝင်တခြားဗီဒီယို app တွေအသုံးပြုပြီးစင်ကြက်ချကြတာကြောင့်လူခွေရဲ့ဖွဲ့တွေကပြစ်တင်ရှုတ်ချထားခဲ့ပါတယ်ခင်ဗျ။ကျတော့ပြည်နယ်မှာပိုင်းအောင်ဆွေးနွေးတဲ့ရည်ကောနားဆင်ပြီးမှာတော့တရင်းစွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။